ထိုင်းမြန်မာနယ်စပ်ထခိုင်ဖုတ်ဖရနယ်ထဲမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား36ဦးကိုထိုင်းနယ်ခြားဆောင်တပ်က January 4ရက်နေ့မှာဖမ်းဆီးမိခဲ့ပါတယ်။နှစ်သိကူကာလ4ရက်အတွင်းမှာထခိုင်မဲဆောင်နဲ့အနီးတစ်ဝိုက်မှာရှိတဲ့မြို့တွေမှာမြန်မာ60လောက်ဖမ်းခံခဲ့ရတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့တော့ VOA သတင်းတောက်မတ်အေးအေးမှကဆက်ပြီးပြောပြပေးပါပါ။
2024ခုနှစ်နှစ်သစ်ကာလမှာမြန်မာနိုင်ငံတွင်မှဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကတရားမဝင်မြန်မာတွေအလုံးကြီးနဲ့ဝင်ရောက်လာနေတဲ့အကြောင်းထိုင်းနယ်ခြားဆောင်တပ်တာဝန်ရှိသူတွေကပြောပါတယ်။တပ်စီရင်ထဲမှာတော့ဇန်နဝါရီလ4ရက်နေ့ကတရားမဝင်မြန်မာ36ယောက်ကိုထိုင်းနယ်ခြားဆောင်တပ်ကဖမ်းလိုက်တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
အခု2024နှစ်သစ်ဇန်နဝါရီလ4ရက်နေ့ဇန်နဝါရီလ4ရက်နေ့မှာမဲဆောက်မြို့နယ်ခွေးနန်းနန့်ကြီးရွာနီးမှာအမှတ်422နေသားဆောင်တက်ခါနေပြော့မတင်ငါပွဲရာတစ်ကကားကြီးကိုပိတ်ဆို့ကားစီဆစီရမှာလူမောင်ကိုသုံးနဲ့တူတရားမဝင်နေဆက်ဖြတ်ကျော်လာတဲ့မြန်မာ36ဦးကိုဆန်ကြီးရပြီပါသူတို့တွေရောထိုင်းလဝကကိုလွှဲပြောင်းပြလိုက်တာပေါ့ဗျာတဆက်ထက်ပါပဲဇန်နဝါရီလ4ရက်နေ့မှာမဲဆောင်မြို့နယ်မဲတောင်ကြီးရွာတနီယာမှာတရားမဝင်နေဆက်ဖြတ်ကျော်လာတဲ့မြန်မာ18ယောက်ကိုဖမ်းဆီးမိတဲ့အဆိုအရထိုင်းချီလင်တန်းနာနီပြောဒီမဲဆောက်ချီဆိုင်ချီလင်တန်းရဲ့နေသတင်းထုတ်ပြန်ပါတယ
်အခုဆိုရင်2024နှစ်စ4ရက်အတွင်းမှာပဲအထောက်ထားမဲ့မြန်မာ89ယောက်ဖမ်းမိတယ်လို့လည်းပြောပါတယ်
။2024ဇန်နဝါရီ7ရက်နေ့နဲ့8ရက်နေ့အဲ့ဒီ8ရက်မှာလဲဒီတပ်ခရိုင်မဲဆောက်မြို့နယ်ကြီးရွာလေးကမှာတရားမဝင်နေဆက်ချက်ကြော်ရဲမြန်မာ34ယောက်ကိုဖမ်းဆီးမိတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တရားရင်ထိုင်းနေကြားဆောက်တဲ့ဒရင်ထုတ်ပြန်ပါ။အဲဒါကြောင့်မလို့ဇန်နဝါရီလတရက်နေ့ရနေ့၄ရက်နေ့ဒီတက်ခရိုင်မဲဆောက်ဧရိယာတွေကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ89ယောက်တန်းစီရမိရဆိုကြောင်းတက်ဆိုင်ရာကျွန်တော်နေကြားဆောင်တန်းဆိုင်တွေပြောသတင်းထုတ်ပြန်ထားတာရှိပါတယ်ဗျ
ဒါကတော့ထိုင်းမြန်မာနယ်စပ်တပ်ပြိုင်တစ်ခုတည်းမှသာဖြစ်ပါတယ်။တခြားခရိုင်တွေမှာလည်းမြန်မာတွေအစုဝေးနဲ့ဖမ်းမိနေတာတွေလည်းရှိနေပါတယ်။အခုဆိုရင်ထိုင်းနယ်ကြားဆောင်တပ်ကဖမ်းမိတဲ့သတင်းတွေကိုကိုးကားပြီး2023ခုနှစ်တစ်နှစ်အတွင်းအထောက်ထားမဲ့မြန်မာ1000ခွဲလောက်ဖမ်းမိတယ်ဆိုပြီးထိုင်းမီဒီယာတွေကလည်းဖော်ပြကြပါတယ်။မြန်မာနိုင်ငံရဲ့စီးရေးနိုင်ငံရေးအခြေအနေတွေကြောင့်ထိုင်းနယ်စပ်ကိုမြန်မာတွေအစုအဝေးနဲ့နှစ်သစ်မှာဝင်ရောက်လာတာဖြစ်တယ်လို့လည်းထိုင်းနယ်စပ်ဆောင်တဲ့တာဝန်ရှိသူတွေကပြောပါတယ်ရှင်
။မအေးမှသတင်းပေးပို့သွားတာပါ။